ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်နှုတ်ထွက်သွားတာကြောင့်လစ်လက်နေရကိုဒီကနေ့အစားထိုးရွေးချယ်ရမှာပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဟောင်းဖြစ်ခဲ့သူဦးတီခွန်မြတ်ကပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌဒုတိယဥက္ကဋ္ဌရာထူးအတွက်အရင်ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကိုရွေးချယ်ခဲ့ပါတယ်ပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌသစ်တွေရွေးချယ်ခဲ့တဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဘူရူးနေမနက်ကနိုင်ငံတော်သမ္မတနှုတ်ထွက်ပြီးတဲ့နောက်မကြာခင်မှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌကပါဂျာဒူးကနှုတ်ထွက်လိုက်တာကြောင့်မြန်မာနိုင်ငံရေးဟာအတော်လေးလှုပ်ခတ်ခဲ့တယ်လို့ပြည်သူအများကလည်းလက်ရှိအပြောင်းအလဲအပေါ်မှာစိတ်ဝင်တစားစောင့်ကြည့်ခဲ့ကြပါတယ်ဒီကနေ့ကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာကိုပြန်လည်ရွေးချယ်တင်မြှောက်ရမှာလက်ရှိပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်နဲ့ဦးတောင်းအေးပြောပွဲမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်မြေစင်းတင်သွင်းခံရသူတဦးတည်းပေါ်တာကြောင့်ဆက်ခလုတ်တုံမဲဆန္ဒပေးရမှာရလက်ကိုတဘာပတိဥက္ကမောင်ဝင်လမ်းမတော်မဲဆန္ဒနယ်ကအခုလိုကြေညာခဲ့ပါတယ်
တော်တော်ကိုယ်စင်များခင်ဗျာဥရလောင်များအားဆန္ဒမဲပေးလို့ပြီးပါပြီဥရလောင်တဦးချင်းရရှိရထောက်ခံဆန္ဒမဲအများအနည်းအလိုက်အမည်စင်းကိုကြေညာပါမယ်တဥတီခွန်မြတ်ကိုကိုင်မဲဆန္ဒနယ်ရရှိမဲထောက်ခံဆန္ဒမဲ280မဲနေ့ဦးတောင်းအေးကျော်ဝဲမဲဆန္ဒနဲ့ရရှိတဲ့ထောက်ခံဆန္ဒမဲ142မဲဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥတီခွန်မြတ်ကုခိုင်မဲဆန္ဒနေအားဥက္ကရာအဖြစ်တင်မြှောက်ကြောင်းကြေညာပါတယ
်ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဥတီခွန်မြတ်ကိုဥက္ကဋ္ဌအဖြစ်တင်မြှောက်လိုက်တာကြောင့်လစ်လက်သွားတဲ့ဒုဥက္ကဋ္ဌနေရာကိုတဆက်တည်းဆက်လက်ရွေးချယ်ခဲ့ပါတယ်ဒုဥက္ကဋ္ဌနေရာအတွက်ဦးထွန်းအောင်ခေါ်ဦးထွန်းထွန်းဟိန်နောင်ချိုမဲဆန္ဒနယ်နဲ့ဒေါက်တာမောင်သိန်းမိတိလာမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်မဲခွဲဆုံးဖြတ်ရမှာ
ဒုတိယဥက္ကဋ္ဌလောင်းတူဦးချင်းရရှိတဲ့ထောက်ခံဆန္ဒမဲအများအနည်းလိုက်အမည်စင်းကိုကြေညာပါမယ်တဦးထွန်းအောင်ခေါ်ဦးထွန်းထွန်းဟိန်နောင်ချိုမဲဆန္ဒနယ်ရရှိတဲ့ထောက်ခံမဲ290မဲနေ့ဒေါက်တာမောင်သိန်းမိလာမဲဆန္ဒနဲ့ရရှိတဲ့ထောက်ခံမဲ143မဲ။ဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥထုအောင်ခေါ်ဥထုထုဟိန်နောင်ချိုမဲဆန္ဒနဲ့ရာဒုတိယဥက္ကဋ္ဌအဖြစ်တင်မြှောက်ကြောင်းကြေညာပါတယ်
။ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်တင်မြှောက်ခံရသူဦးတီခွန်မြတ်ဟာပြည်သူ့စစ်ခေါင်းဆောင်တဦးဖြစ်ပြီးမူရင်စေဝါကိစ္စနဲ့ဝေဖန်ခံရတာတွေရှိခဲ့ဘူးပါတဲ့။သူဟာရှင်းနေချုပ်ရုံးမှာလည်းညွှန်ကြားရေးမှူးအဆင့်ထိတာဝန်ယူခဲ့ဘူးသူဖြစ်တယ်လို့ပြီးခဲ့တဲ့လွတ်တော်တက်တန်းကာလမှာပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်2010ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ပေမဲ့ပါတီအတွင်းအကွဲပြဲဖြစ်ပြီးနောက်ပိုင်းမှာပြည်ခိုင်ဖြိုးပါတီကနေနှုတ်ထွက်ထားသူလည်းဖြစ်ပါတယ်ဦးတီခွန်မြတ်ဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့အပေါ်မှာသူကိုအမည်စင်းတင်သွင်းခဲ့သူပလဲမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကအခုလိုပြောပါတယ်
ဒီကောင်မြလည်းပြောမယ်ဆိုရင်တော့လည်းဟိုပထမကြိမ်ပြည်သူ့လွတ်တော်တက်တန်းမှာတော့လည်း9နှစ်တိတိလောက်လာခဲ့တယ်အခုဒါဒုတိယအကြိမ်ပြည်သူ့လွတ်တော်တက်တန်းမှာလည်းဦးမြင့်နဲ့တူတူတွေ့ပြီးတာဒီနှစ်တော့ကျော်ကာလအတွင်းမှာဟိုဆောင်ရွက်လာခဲ့တဲ့အတွက်ကြောင့်မလို့ဟိုတော့ဦးဒီကောင်မြအနေနဲ့တော့သူ့ရဲ့တာဝန်ကိုတရားပေါ်လေသူဆောင်ရွက်ဆရာရှာတွေကိုအားလုံးဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့သူ့အနေနဲ့ကတော့ဒါဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ပါတီကရွေးချယ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ပါတီရဲ့မူဝါဒတွေကျွန်တော်တို့ပါတီရဲ့စီမံစီကံကျွန်တော်တို့ပါတီရဲ့လမ်းစဉ်တွေအတိုင်းပဲလိုင်းနာပြောဆောင်ရွက်သွားမယ်လို့ကျွန်တော်ဒီလိုမျှော်လင့်ထားပါတယ်ရှင်
မင်းကင်းမဲဆန္ဒနယ်ကပြည်ခိုင်ဖြိုးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကလည်းဦးတီခွန်မြတ်အပေါ်ယုံကြည်မှုရှိကြောင်းအခုလိုပြောပါတယ
်ဦးတီခွန်မြတ်ကကျင်းတ်ပါလေဘာလို့ကျင်းတ်လဲဆိုတော့ပြီးခဲ့တဲ့လွှတ်တော်တက်တန်းမှာလည်း9နှစ်ပေါ့သူကော်မတီတစ်ခုမှဥက္ကဋ္ဌအဖြစ်နဲ့လုပ်ခဲ့တယ်ကျွမ်းဟန်ကြည့်ရင်နိုင်ငံရေးနဲ့အတွေ့အကြုံရခဲ့ပြီဒီဘက်မှာလည်းသူကဒုတိယဥက္ကဋ္ဌအဖြစ်နဲ့သူက2နှစ်လုပ်ပြီပေါ့နော်သူ့ရဲ့ career ကလည်းသူကဥပဒေဝန်ထမ်းကိုအဲ့တော့ဥပဒေနဲ့ပတ်သက်ပြီးတော့သူ့မှာအတွေ့အကြုံကောင်းကောင်းရှိပါတယ်အမကျွန်တော်ကတော့ဘာပဲပြောပြောဟိုဥတီခွန်မြတ်ဘက်မှာယုံကြည်မှုအပြစ်ရှိတယ်
။ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးထွန်းထွန်းဟိန်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလုံးမှုဆောင်တူဖြစ်တယ်လို့ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဖြစ်လဲတာဝန်ယူခဲ့သူဖြစ်ပါတယ်။မနက်ဖန်တောက်ကြနေမှာတော့နှုတ်ထွက်သွားတဲ့တမရနေရာအတွက်ပြည်သူ့လွတ်တော်မှာဒုတိယတမရတူရွေးချယ်ဖို့အတွက်အမည်စင်းတင်သွင်းဖို့ရှိနေပါတယ်။